ကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့ရခိုင်ပြည်နယ်အရေးကူညီနေတဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ INGO တွေနဲ့တွေ့ဆုံဆွေးနွေးပြီးကူညီထောက်ပံ့ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲနောက်ပိုင်းမှာတော့မွတ်စလင်ရခိုင်ကိုယ်စားလှယ်တွေဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာတောက်ကြနေရခိုင်ပြည်နယ်ခီးစဉ်မစတင်မီမှာဒီကနေ့ရန်ကုန်မြို့မှာနိုင်ငံတကာအစိုးရမဟုတ်တဲ့ INGO အဖွဲ့အစည်းတွေနှစ်ဖက်လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်း INGO အဖွဲ့ရင်းနဲ့တွေ့ဆုံဆွေးနွေးတဲ့အခြေအနေကိုရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်ကအခုလိုပြောပါတယ်
အပြီးကတော့အခုဒီမောင်တော်မှာဖြစ်နေတယ်ဗျာနော်ရခိုင်မြို့ပေါ်မောင်တော်မှာဖြစ်နေတဲ့ပုံမှာဒါ NGO INGO ဖွဲ့တွေနဲ့ဗျာနော်ဒါဆက်လူအုပ်စုတွေကိုထောက်ပံ့နေပေးနေညာမှာဒီပုံမှန်မျိုးနဲ့ပေးနေဗားရီဟာအရာတင်နေဗားရီဟာပါဖြစ်နေတယ်အဲ့ဒီပုံမှာတော်တော်လေးဆွေးနွေးကြပါတယ်ဟုတ်ကဲ့ဟိုသူတို့နဲ့ပေးလို့ဆွေးနွေးတော့သူတို့ကနှစ်ဖက်မျက်မျက်တက်တာ 50-50 ပေးတယ်ဆိုတော့သူတို့ဆွေးနွေးတော့တာပါ
အဲ့ဒီနောက်မှာတော့ရခိုင်လူမှုအဖွဲ့အစည်းအားကိုစလရီနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုဒေါ်စောခင်တင်ကအခုလိုဆက်ပြောပါတယ
်။ရခိုင်ဝန်ကြီးနဲ့ရခိုင်လူကြီးတွေလာတွေ့ပါတယ်။တိုင်းရင်းသားဖြစ်မှုမဖြစ်မှုနိုင်ငံသားဖြစ်မှုမဖြစ်မှုနောက်ပြီးတော့ရှင်းစင်းကုနေဥပဒေမှာပါတဲ့အရေးကြီးတဲ့အကြောင်းအရာတွေဒါတွေပေါ်မှာအများကြီးဆွေးနွေးကြပါတယ်ဟုတ်ကဲ့။သူတို့ကျင်းပေါ်တိုင်းကတည်းကမီဒီယာတွေရဲ့ထုတ်ဖောက်ဝင်ရောက်မှုအပေါ်မှာရခိုင်တွေရဲ့ခံစားရချက်တွေဒါတွေကိုကြည့်အောင်ဒါကိုဘယ်လိုလုပ်တင်နေအဲ့လိုမျိုးတွေတိုက်တွန်းလို့ဆင်းနေတာလည်းအများကြီးပါပါတယ်ရှင်ဟုတ်ကဲ့
ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးတဲ့အခြေအနေကိုတော့ဒီတွေ့ဆုံပွဲကိုပါဝင်တက်ရောက်ခဲ့တဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကဦးကျော်စိုးအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်မှာအဓိကလူမျိုးစုနဲ့စုဒီလိုမျိုးညနေတိုင်းတိုင်းကိုပဲဦးစားပေးပြီးတော့ကျင်းနေကြတယ်။ကျင်းနေကြတယ်ဆိုတာကမြန်မာပိုင်းကနေစပြီးတော့ကျွန်တော်တို့ဒီနှစ်ပတ် community ကိုဦးစားပေးပြီးတော့ကျွန်တော်တို့ကျင်းနေပဲလောက်တာတို့စာကြည့်တဲ့ကြည့်ကြောင်တာတို့ဟိုကျွန်တော်တို့အောက်ခြေအစင်းဟိုနှစ်ပတ် community ကနေခေါ်ပြီးတော့ကျင်းနေမှုလောက်ကြတာရခိုင်နဲ့မှာရောညာကိုခေါ်ပြီးရောသက်ဆိုင်ရခိုင်မှာရှိတဲ့မျိုးတွေတိုင်းတော့အဲ့တိုင်းတို့ကိုကျွန်တော်တို့ကအစိုးရကြည့်တယ်ဒီကုဖီအန်နန်ကော်မရှင်ကလည်းအဲ့ဒါကိုတော်တော်လေးသဘောကျပြီးပေါ်တယ်ဒီအခန်းတက်ကလည်းတော်တော်ကြီးကိုကျွန်တော်တို့ဦးစားပေးပြီးတော့အဲ့ဒါကိုဂါတရင်းလို့ဘူးဒီလိုလို့ကျွန်တော်တို့ကဆွေးပြေးခဲ့ပါတယ
်ကုဖီအန်နန်ရဲ့ကိုယ့်ရဲ့ကြာမြင့်မဲ့မြမပြီးခီးစင်မှာတော့မနေ့ဖန်ဆိုရင်ရခိုင်ပြည်နယ်ကိုတွားရောက်มาဖြစ်ပါတယ်ရခိုင်ပြည်နယ်ကိုရောက်ရှိစင်မှာစစ်တွေမြို့မှာရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံဖို့ရှိတယ်လို့လက်ရှိပြိပခဖြစ်ပွားရာဘိုးတိတော်မောင်တော်နဲ့အခြားမြို့တွေဖြစ်တဲ့မြေပုံမြောက်ဦးမြို့တွေကိုလည်းတွားရောက်มาဖြစ်ပါတယ်ရခိုင်ပြည်နယ်ခီးစင်မှာတော့ရခိုင်လူမှုအဖွဲ့အစည်းတွေကကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်နဲ့တွေ့ဆုံမှမဟုတ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ဒီလ9ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဖို့စီစဉ်ထားပြီးမပြန်ခင်တည့်ရက်မှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပမှာလည်းဖြစ်ပါတယ်။